မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အစင်တန်းဟာနေကြနေစေဖြစ်တယ်လို့ပြင်သစ်ခြေဆိုင်နေစည်းမချသတင်းတော်များအဖွဲ့ RSF ကပြောဆိုလိုက်ပါတယ်။အရာသားအစိုးရလက်ထက်မှာသတင်းမီဒီယာလွတ်လပ်ခွင့်တွေတစုံတရာရရှိလာတယ်လို့မြင်နိုင်ပေမဲ့သတင်းတော်တွေရဲ့လုံခြုံရေးပိုင်းလို့စိုးရင်စရာအခြေအနေတွေလည်းအများကြီးရှိနေသေးတယ်လို့ RSF ကထောက်ပြခဲ့ပါတယ်။အသေးစိတ်ကတော့ဆက်သွယ်မေးမြန်းထားတဲ့မန္တန္တချန်ကပြောပြပါမယ်။
ဟုတ်ပါတယ်2016ကမ္ဘာတဝန်းသတင်းလွတ်လပ်ခွင့်အဆင့်တန်းနဲ့ပတ်သက်တဲ့အညွှန်းကိန်းကိုဧပြီလ20ရက်ဗုဒ္ဓဟူးနေ့ကထုတ်ပြန်ခဲ့ရမှာကမ္ဘာတဝန်းနိုင်ငံပေါင်း180နဲ့မြန်မာနိုင်ငံကိုအဆင့်143နေရာမှာဒီနှစ်သတ်မှတ်ထားတာပါ။ဒါဟာပြီးခဲ့တဲ့2015သတင်းလွတ်လပ်ခွင့်အညွှန်းကိန်း144ထက်စာရင်သတင်းလွတ်လပ်ခွင့်အဆင့်ဟာတဆင့်တက်လာတာလို့ဆိုရမှာဖြစ်ပါတယ်။ဒါပေမဲ့လည်း ISF ရဲ့အာရှပစိဖိတ်ဆိုင်ရာတာဝန်ခံဘင်ဂျမင်အစ်မေကတော့မြန်မာနိုင်ငံရဲ့အဆင့်ဟာတက်လာတယ်ဆိုပေမဲ့လည်းဦးသိန်းစိန်အစိုးရဟောင်းလက်ထက်သတင်းမီဒီယာလွတ်လပ်ခွင့်တွေပုံမဆုံးရှုံးလာနေတာတွေ့ခဲ့ရတယ်လို့ပြောဆိုပါတယ
် In fact Burma situation is worsening when you look at
တကယ်တော့မြန်မာနိုင်ငံရဲ့အခြေအနေကပိုဆိုးလာတာပါမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အဆင့်ကိုကြည့်ရင်တဆင့်တက်သွားတာမှန်ပါတယ်ဒါပေမဲ့သတင်းလွတ်လပ်ခွင့်စုစုပေါင်းရမှတ်ကအရင်နှစ်ကတည်းကပိုများလာတာတွေ့ရပါတယ်အမှတ်များရင်ဒီနေရာမှာချိုးဖောက်မှုတွေပိုများလာတာကိုပြသပါရယ်ကျွန်တော်တို့သတင်းတောက်တွေစီကကောက်ခံခဲ့တဲ့စစ်တမ်းကရတဲ့အဖြေတွေကနေအခုလိုစည်းင်းပြုစုပြီးအဆင့်တက်မှတ်ထားတာဖြစ်ပါတယ
်2002ခုနှစ်ကစလို့ ISF ကနေနိုင်ငံပေါင်း180ကသတင်းတောက်တွေထံသတင်းလွတ်လပ်ခွင့်တွေနဲ့ပတ်သက်လို့စစ်တမ်းကောက်ခံချက်တွေကိုအခြေခံပြီးအခုလိုစည်းင်းပြုစုရမှာဒီနှစ်အတွက်ကမ္ဘာတဝန်းအညွှန်းကိန်းစုစုပေါင်းအမှတ်က3859မှတ်ရှိပြီးပြီးခဲ့တဲ့နှစ်ကထက်3.9ရာခိုင်နှုန်းတိုးလာတာဖြစ်ပါတယ်ဒီလိုအမှတ်တိုးလာလေသတင်းလွတ်လပ်ခွင့်ချိုးဖောက်မှုတွေပိုဆိုးလာတာဖြစ်ပါတယ်နိုင်ငံရေးနဲ့ပတ်သက်တဲ့သတင်းတွေသုံးသပ်ချက်တွေကိုလွတ်လွတ်လပ်လပ်ရေးသားဖော်ပြခွင့်နဲ့စင်စါဖြတ်တောက်မှုတွေရောနှဲလာတာလို့တိုးတက်မှုမျိုးတွေကိုမြန်မာနိုင်ငံမှာမြင်တွေ့ခဲ့ရပေမဲ့အစိုးရနဲ့စစ်တပ်လိုအာဏာပိုင်အဖွဲ့အစည်းတွေကိုဝေဖန်တာမျိုးဗုဒ္ဓဘာသာဝင်တွေနဲ့မွတ်စလင်တွေကြားဖြစ်ပွားတဲ့တင်းမာမှုတွေနဲ့ပတ်သက်ပြီးသတင်းရေးသားရမှာအကဲဆက်လွန်တဲ့အခြေအနေမှာရှိနေသေးပဲလို့လည်းအစိုးရခန်းစာမှာထောက်ပြခဲ့ပါတယ်။ဒါပြင်2014ခုနှစ်ကစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်တည်ဆုံသွားရတဲ့သတင်းနောက်ကိုပါကြီးရဲ့အမှုနဲ့ပတ်သက်ပြီးမိသားစုဝင်တွေကတရားရုံးမှာအမှုဖွင့်တိုင်တန်းထားပေမဲ့အာဏာပိုင်တွေကပြီးခဲ့တဲ့လမှာပိတ်ပစ်ခဲ့တဲ့ပေါ် ISF ကဝေဖန်လိုက်ပြီးတော့သတင်းနောက်ကိုပါကြီးလိုမီဒီယာသမားတွေအသက်ဆုံးရှုံးတဲ့အထိဖြစ်ရတဲ့ကိစ္စမျိုးတွေကိုအရေးယူကြံတွယ်မှုမရှိတာဟာလေမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေကိုနောက်ပြန်ဆွဲနေတဲ့လုပ်ရလို့အခုလိုပြောဆိုခဲ့ပါတယ
် Impunity of the crimes against media professionals is a very crucial question for the country
သတင်းမီဒီယာတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုလူငင်းချမ်းသာခွင့်ပေးထားတဲ့ကိစ္စဟာမြန်မာနိုင်ငံအတွက်အလွန်ပဲရေးကြီးတဲ့မေးခွန်းပါမြန်မာနိုင်ငံသားတွေရောနိုင်ငံသားသတင်းသမားတွေအတွက်လည်းအရေးကြီးပါတယ်ရွှေဝါရောင်တန်ကလှုပ်ရှားမှုကာလတုန်းကဂျပန်သတင်းတောက်ခန်းကြီးနာဂာဤကိုကျွန်တော်တို့အားလုံးအမှတ်ရနေကြတော့မှအဲ့ဒီကိစ္စမှာလည်းပဲတာဝန်ရှိတဲ့သူတယောက်ကိုမှအရေးယူခဲ့တာမျိုးမရှိခဲ့ပါဘူး
ဆယ်စုနှစ်တွေအတွင်းပထမဆုံးအချိန်မြန်မာနိုင်ငံမှာဒီမိုကရေစီနှီးကြရွေးချယ်တင်မြှောက်ထားတဲ့အရက်သားစစ်စစ်အစိုးရလက်ထက်သတင်းမီဒီယာလွတ်လပ်ခွင့်တွေပုံမရရှိလာဖို့မျှော်လင့်ပေမဲ့လည်းစိုးရိမ်စရာကိစ္စတွေကတော့ရှိနေသေးပဲလို့ ISF ကဆိုပါတယ်။တချိန်ကပြည်ပနိုင်ငံတွေမှာအခြေစိုက်လှုပ်ရှားခဲ့တဲ့မြန်မာသတင်းမီဒီယာအဖွဲ့အစည်းတွေအနေနဲ့လည်းအကန့်အသတ်တွေကြားမှာအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရတယ်လို့ဒီမိုကရေစီစံတဲ့မီဒီယာဥပဒေတရားပေါ်ထွန်းလာဖို့လည်းလိုအပ်နေတာကြောင့်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ဟာစောင့်ကြည့်ဖို့တော့လိုအောင်မယ်လို့ဘင်ဂျမင်အစ်မေးကဆက်ပြောခဲ့ပါတယ
် There are reasons to be optimistic for the future of press freedom
မြန်မာနိုင်ငံရဲ့အနာဂတ်သတင်းလွတ်လပ်ခွင့်ပေါ်အကောင်းမြင်တဲ့အကြောင်းရင်းတွေရှိနေပါတယ်ခိုင်ခိုင်မာမာအထောက်အထားတွေလည်းရှိပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲသတိစထားစရာစိုးရိမ်စရာအကြောင်းရင်းတွေလည်းရှိနေပါတယ်ဒါကြောင့်အစိုးရတဲ့အနေနဲ့သတင်းမီဒီယာလွတ်လပ်ခွင့်တွေအပြည့်အဝရရှိအောင်ဆောင်ရွက်မှုတွေရှိမရှိဆိုတာကစောင့်ကြည့်ရပါလိမ့်မယ်
အလားတူသတင်းတော်များကာကွယ်ရေးကော်မတီ CPJ ရဲ့ထုတ်ပြန်တဲ့2015ခုနှစ်ရဲ့စင်စာတီးဖြတ်မှုအစိုးဆုံးဆိုင်နိုင်ငံစည်းမှာလည်းမြန်မာနိုင်ငံကိုထည့်သွင်းဖော်ပြထားပြီးသတင်းမီဒီယာတွေပေါ်တင်းတင်းကြပ်ကြပ်ထိန်းချုပ်ထားစေလို့ထောက်ပြခဲ့ပါတယ်ရှင်